ရွှေကုန်းစည်တီတော်အနားမှာတည်ဆောက်နေတဲ့ဒဂုံစစ်တီဆောက်လုပ်ရေးစီမံကိန်းကိုအပြီးသားရပ်ဆိုင်းလိုက်ပြီလို့မြန်မာအစိုးရကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မဘာတာတန်ဃာတော်တွေအပါအဝင်ရွှေကုန်းစည်တီတော်ကာကွယ်ရေးစောင့်ရှောက်ရေးအဖွဲ့ကဒီစီမံကိန်းကြောင့်ရွှေကုန်းစည်တီကိုထိကိုက်စေမယ့်အန္တရာယ်ရှိလာနိုင်တယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပြီးတဲ့နောက်မှာအခုလိုသမ္မတဦးသိန်းစိန်အစိုးရကစီမံကိန်းရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ဒီပေါ်သဘောထားတုံ့ပြန်ချက်တွေကိုမိုင်းအင်ဂျင်နီယာကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ။
ရန်ကုန်မြို့ရွှေတဂုံဇေဒီဖျားလန်းနဲ့ကဘာအေးဖျားလန်းကြားတက်မတော်စစ်ရုံးချုပ်ပိုင်းဧက80လောက်ရှိတဲ့မြေနေရာမှာတဂုံစစ်တီစီမံကိန်းဆိုပြီးအစ်စ်မြင့်လူနေတိုက်ခန်းအဆောက်အုံတည်ဆောက်နေတဲ့လုပ်ငန်းတွေကိုရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းပြီးတဲ့နောက်နှစ်ဖက်သဘောတူညီချက်အရအပြစ်တက်ရပ်ဆိုင်းလိုက်ကြောင်းအစိုးရကအင်္ဂါနေ့ကကြေညာခဲ့တာပါအခုလိုအစိုးရကနေစီမံကိန်းလုံးဝရပ်ဆိုင်းလိုက်ပြီဆိုတဲ့ကြေညာချက်ကိုကြိုဆိုကြောင်းနဲ့အနာဂတ်မှာလည်းရွှေတဂုံစည်တီတော်ရဲ့ NDA ကိုထိခိုက်စေမယ့်လုပ်ငန်းမှန်သမျှလုံးဝလက်ခံမှာမဟုတ်ဘူးလို့မဘာတာတန်ဃာတော်ရီဦးဆောင်ပါဝင်နေတဲ့ရွှေတဂုံစည်တီတော်ကာကွယ်စောက်ရှောက်ရေးအဖွဲ့ရဲ့ဗဟိုဦးဆောင်အဖွဲ့ဝင်လည်းဖြစ်မဘာတာရဲ့ဗဟိုဦးဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ
်အခုရပ်ဆိုင်းတဲ့ကိစ္စကိုလည်းကျွန်တော်တို့ကပြည်သူအားလုံးရဲ့ဆန္ဒကိုလည်းလျော်ရဲကိစ္စဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ကျေးဇူးလက်တင်နဲ့ဝန်ခံပါတယ်ပေါ့နော်ရွှေတဂုံစည်တီတော်ကြီးတပ်ပေါင်းရှင်မှာပေါ့ဒီတော်ကြီးနဲ့သင်္ကေတရကုန်းတော်ကိုထိခိုက်တဲ့ကိစ္စတွေအားလုံးကိုကျွန်တော်တို့ကရပ်ဆိုင်းစီချင်တာပါ။ဒါကြောင့်အဲ့ဒီလိုဒဂုံစီတီစီမံကိန်းအပါအဝင်စားစီမံကိန်းတွေရပ်တယ်လို့ပဲတခြားရွှေဒဂုံစီတော်ကြီးကိုထိခိုက်မဲ့လုပ်ငန်းမှန်သမျှသဘာဝပတ်ဝန်းကျင်ထိခိုက်မဲ့လုပ်ငန်းမှန်သမျှကိုလည်းကျွန်တော်တို့ကဆက်လက်ပြီးတော့စောင့်ရှောက်ပွားဖို့အကွယ်ပွားဖို့ရွှေဒဂုံစီတော်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကဒီလိုရည်ရွယ်ချက်ရှိပါတယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာရန်ကုန်မြို့တော်ကိုခင်မီမြို့တော်အဖြစ်တည်ဆောက်ရေးရန်ကုန်တိုင်းဒေသကြီးအစိုးရကနေစစ်တပ်ပိုင်မြေတွေကိုရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေဖြစ်တဲ့ရွှေတောင်ဒုက္ခယေဒနာ၊ Maga Landmark Development ကုမ္ပဏီ၊ Adventure Myanmar Tours and Incentives ကုမ္ပဏီတို့ကိုလွှဲပြောင်းလုပ်ကိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။အခုလိုမျိုးပြစီပင်ဖွံ့ဖြိုးမှုလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာဈေးဒီပထိုးတွေပါဝင်ရှင်ဟောင်းယဉ်ကျေးမှုအမွေအနှစ်နေရာတွေကိုတော့ရှောင်ရှားတင်ကြောင်းရန်ကုန် Tourist Guide တဦးဖြစ်သူမတ်ညိုစွန်နိုင်ဝင်းကပြောပါတယ
်။ရန်ကုန်မြို့တိုးတက်ရေးစီမံကိန်းရန်ကုန်မြို့ကအကျယ်ကြီးပဲအကျယ်ကြီးဆိုတော့ဒီတရားနာတဝိုက်လေးဒီဧကနည်းနည်းလေးလောက်မှမဆောက်ဘဲနေလို့ရတယ်လေ။ပြီးတော့ဖျားနာမှာကားတွေကငကိုတွေကအခုဆိုရင်ကျက်နေတာ။ဟိုဟာနဲ့ဒီဘက်ကကန်တော်မင်ပန်းချံနဲ့ဖျားနေကြမှာဆိုတော်တော်ပိတ်တယ်။အဲ့တော့အဲ့ဒီနားမှာအဲ့ဒါဒါထပ်ဆောက်လိုက်လို့ရှိရင်အဲ့နားမှာကားတွေပိုကျက်သွားမှာအဲ့တော့လေအဆင်မပြေဘူးရန်ကုန်မြို့တိုးတက်အောင်တခြားနေရာမှာလုပ်လို့ရတယ်ရန်ကုန်မြို့ရအကျယ်ကြီးပဲလေဒီဖျားနာလေးလုံးမဖြစ်မှာမှမဟုတ်ပြီးတော့အဲ့နားအပင်တွေခုတ်လိုက်တာတွေပါတယ်အားသမျိုးကိုကောင်းတယ
်ရွေးကောက်ပွဲနှိကက်လာချိန်မှာသမ္မတဦးသိန်းစိန်အစိုးရကအများပြည်သူစံနာအရဒီစီမံကိန်းကိုရပ်ဆိုင်းလိုက်တာဖြစ်တဲ့ဆိုတဲ့ကြေညာချက်ဟာလူထုရဲ့ထောက်ခံမှုလိုချင်လို့ဆောင်ရွက်တာလည်းဖြစ်နိုင်တယ်ဆိုပြီးတုံ့သက်သူတွေလည်းရှိပါတယ်တပ်ပုံတည်င်းတော့ကိုစိုးစီရရဲ့အမြင်ကတော
့ဟိုပြောရတော့အဲရက်ဆန်းကြောင်းကြီးကနည်းနည်းပတ်သက်လို့ရှင်တော့သူအစာရေဟာသူတို့ဟောသူတို့အလိုပဲပေါ့နော်သူတို့စားခဲ့ကြရပေါ့စားခဲ့ကြပြီးတဲ့အချိန်မှာပဲအဲဒီတိုးတက်ကြီးကအနေရှိပါတယ်ဆိုပြီးတော့မှအဲ့လိုပဲပေါ့နော်အချိန်ကိုထွက်လာတယ်ပေါ့အဲထွက်လာတယ်ဆိုတဲ့ဥစ္စာမှာလည်းအဲ့လိုပေါ့နော် BS မျိုးနဲ့အဲ့လိုသုံးသက်ချက်တွေမျိုးနဲ့သူတို့ထွက်လာကြတယ်လာတဲ့အချိန်မှာတချို့ BS နေရာလည်းအများထောက်ပြကြအောင်အရှင်ဘုရားပေါ်ဝင်ချိန်မှာဟို၆ထက်တဲ့မြင့်တဲ့အောက်ဦးလေးအများကြီးရှဲပေါ့အဲဒါကြောင့်မလို့ဒီရှင်ဘုရားကြီးကဟိုတစ်ချိန်ဆရာအကြောင်းမရှိဘူးပေါ့တချို့ကလည်းကြောက်လည်းအဲ့လိုမျိုးထိခိုက်မှာပေါ့မလို့ရှိပေါ့လည်းမျိုးသုံးသက်ချက်တွေအများကြီးအမျိုးမျိုးထွက်လာအဲထွက်လာပြီမဲ့လည်းအဲ့ဒီရဲ့စီမံကိန်းကြီးကဟိုမားတယ်မဟုတ်ဆိုတော့ဟိုပညာရှင်တွေကမဟုတ်တဲ့အကြောင်းမလို့ဟိုမားတယ်မှန်တယ်ဆိုတော့အဲ့လိုပြောလို့မတတ်ပေါ့အဲ့ဒါဆန်းလာမိရတဲ့ဆက်ပါလဲဆိုဒီကောက်ဘဲနီးလာနေများပေါ့တဖြည်းနဲ့အလိုမျိုးဟိုသမားကိုယ်ကနေပြောလာတယ်ဒီရရနေအလိုရှိလို့ရှိရင်သူကနေတော့မှလာမဲ့သမားဒီလာမဲ့တတန်းကိုသူစတိရွေးချယ်ခံမှာပေါ့ဒါကဒီလူတွေရှိရနေတော့မှသူထောက်ခံမှုရဖို့အတွက်ဒီလုပ်တဲ့တာသူရဲ့ပုံမှန် process တစ်ခုပဲလို့အလိုမြင်ပါ
တကုံစစ်တီစီမံကိန်းလိုမျိုးအဆောက်အုံကြီးတွေတိဆောက်လာမယ်ဆိုရင်ရွှေတကုံစည်တီတော်ရဲ့အောက်ခံမြေကြီးအတွက် NDA ရှိလာနိုင်တာမို့ပညာရှင်တွေကဆွေးနွေးတင်ပြလာတဲ့အပေါ်မှာဒီစီမံကိန်းကိုရပ်ဆိုင်းပေးဖို့ပြီးခဲ့တဲ့ဇွန်လဇန်ပိုင်းလောက်ကလေးကရန်ကုန်တိုင်းလွှတ်တော်အတွင်းမှာလွှတ်တော်အမတ်ဒေါက်တာညိုညိုသိန်းကအစိုးတရက်တင်သွင်းခဲ့ပေမဲ့ပယ်ချခံခဲ့ရပါတယ် ဒါပေမဲ့ဂျွန်လ20ရက်နေ့ကတန်ဃာတော်ရီအများစုနဲ့ပါဝင်ဖွဲ့စည်းထားတဲ့ရွှေတကုံဇေဒီတော်ကာဝယ်စောက်ရှောက်ရေးအဖွဲ့ကရန်ကုန်တိုင်းအစိုးရနေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးဘိုးမှူးကြီးတင်ဝင်းနဲ့ရန်ကုန်တိုင်းတိုင်းမှူးဘိုးချုပ်ထွန်းထွန်းအောင်တို့ကဖိတ်ကြားတွေ့ဆုံပြီးတကုံစီတီစီမံကိန်းကိုရပ်ဆိုင်းသွားမယ့်အကြောင်းနှုတ်ကပတ်ပေးခဲ့ပြီးတဲ့နောက်